Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2019 January 10ရက်စာသားပတိနေ့နေ့ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတတ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းဆိုင်နဲ့အတူကြီးညာပေးပါပါရန်ဆိုင်ထားတဲ့အစိုးရရန်တွေပြန်လဲလေပတ်နိုင်ရတဲ့ American သမ္မတနဲ့ Democratic အမတ်တွေကြားဆွေးနွေးမှုတွေမှာပြည်လည်မှုတွေမညာကြသေးပါဘူးရခိုင်ပြည်နယ်တွေမှာတိုက်ရင်အားတွေတိုးချဲ့တဲ့အတွက်ဒေတာကန်တွေအတွက်ကိုကဲဆဲကူညီရမှာအခက်အခဲတွေမှာမို့ဆိုရင်ညာကြောင့်ကုလသမဂ္ဂကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထက်ချုပ်ဆရာအလုပ်သားတွေဆန္ဒပြတဲ့အတွက်ရဲတွေကမြေယိုဘုံင်းနဲ့လူစုခွဲခဲ့ပါတယ်ဒီလိုထူးခြားတဲ့တင်းလေးတွေကိုကြားရမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်ဒီကနေ့တင်ဆက်မဲ့သတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်ဖို့ကချင်ဒေသကိုလက်တလောရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့
ဒီကနေ့တော့ဒီကနေ့မြန်မာပြည်ကိုကျေးဇူးတင်ရဲ့အိတ်ရှိတယ်ရတယ်ဒီကနေ့တော့ဒီအနေနဲ့ဒီကနေ့မှာပါဝင်ပြတာလာကြပါပြီ။ဒီကနေ့လည်းဒီလာတော့ဒါပေမဲ့တကယ်တခု
တရေစီစီနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။အဲဒီနောက်ရိုဟင်ဂျာတွေပြန်ပြီးလက်ခံရေးအစီအစဉ်မရေရာသေးတဲ့အကြောင်းနောက်တစ်ခါရခိုင်ပြည်နယ်မှာရဲကင်းစခန်းတွေတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကျမတို့ VOA Windor တာကိုကြကြသိသတင်းပေးပို့ထားတာကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသွတ်နဲ့ကိုဇော်ဝင်းနိုင်တို့ကတင်ပြမှာပါ
ဒီကနေ့တော့ဒီကနေ့မြန်ချင်းကြီးကိုကျေးဇူးတင်ရဲ့
အမေရိကန်မက္ကဆီကိုနှစ်နိုင်ငံကြားမှာတရားဝင်လာရောက်မှုတွေကိုတားဆီးရတဲ့နေဆက်တိုင်းကာယံဖို့လိုအပ်တဲ့သမ္မတဒေါ်နယ်ထရန့်တောင်းခံထားတဲ့ရန်ပုံငွေမရခဲ့တဲ့နောက်မှာသမ္မတဟာထိပ်တန်းဒီမိုကရက်အမတ်တွေနဲ့အင်ဂျီရိုမှာချင်းပါနေတဲ့တွေ့ဆုံပွဲကနေရုတ်ချီးထွက်ခွာသွားခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်လွတ်တော်လူနည်းစုအမတ်ကောင်းဆောင်ချက်ရှူမာရိုနဲ့သူ့ရဲ့ဆွေးနွေးပွဲဟာအချိန်ဖြုန်းတာတက်တက်ပဲဖြစ်နေတဲ့အကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter ကနေရေးပါတယ်။အစိုးရရန်ကြားတစိ့တစ်ပိုင်းကိုရက်ပေါင်း19ရက်ကြာရန်နာထားတာအဆုံးသတ်ဖို့နဲ့လာမယ့်ရက်ပေါင်း30အတွင်းနေဆက်လုံခြုံရေးဆိုင်ရာညှိနှိုင်းမှုတွေလုပ်ဖို့အတွက်နေဆက်အုပ်တိုင်းဒါမှမဟုတ်တမဏိတိုင်းတိဆောက်ရေးအတွက်သူတို့သဘောတူအတည်ပြုပေးဖို့ပြောခဲ့ပေမဲ့နန်စီပလိုစီဘက်ကလည်းညှင်းဆန့်ခဲ့တာကြောင့်ဘာမှအလုပ်မဖြစ်ဘူးလို့ပြောပြီးသူနှုတ်ဆက်ပြီးထွက်ခွာခဲ့တယ်လို့သမ္မတထရန့်ကပြောကြားခဲ့တာပ
ါကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာရွေးကောက်ပွဲရလဒ်တည်ကြေညာလာမှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားတွေတိုင်းပြည်အတွင်းကထွက်ခွာကြဖို့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်အမေရိကန်ဆိုရရဲ့အကူအညီပေါ်မီကိုအားထားမှုမပါဘဲတိုင်းပြည်အတွင်းကထွက်ခွာကြဖို့ကွန်ဂိုနိုင်ငံမြို့တော်ကင်ရှားစားမှာရှိတဲ့အမေရိကန်တန်ယုံကဘုရုနေမှာကြီးညာချက်ထုတ်ပြန်လိုက်တာပါအမေရိကန်နိုင်ငံသားတွေအနေနဲ့လူအများစုဝေးတဲ့နေရာတွေနဲ့ဆန္ဒပြပွဲရှိတဲ့နေရာတွေကိုမသွားကြဖို့ဒေတာရင်းသတင်းတွေကိုပုံမှန်စောင့်ကြည့်ကြဖို့နဲ့အန္တရာယ်ဖြစ်နိုင်တဲ့အခြေအနေတွေအတွက်အမြဲသတိဝိရိယရှိကြဖို့အတွက်လည်းအမေရိကန်တန်ယုံကသတိပေးထားပါတယ်ဒီဇင်ဘာ30ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုဒေသစံတော်ချုပ်ဗုဒ္ဓဦးညာ17နှစ်အချိန်မှာကြီးညာမယ်လို့ကွန်ဂိုရွေးကောက်ပွဲကော်မရှင်ကပြောထားတာပါရွေးကောက်ပွဲရာရှိတွေဒီမှာနေ့ညကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ဒီတန်တရာရွေးကောက်ပွဲရလဒ်တွေကိုကြီးညာပေးမယ်လို့ကတိပြုပြီးတဲ့အချိန်မှာတော့မြို့တော်ကင်ရှားစားမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ဌာနချုပ်အပြင်မှာလုံတွင်းရဲတပ်ဖွဲ့တွေစတင်နေရာယူလာခဲ့ကြပါတယ
်ဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးဆောက်ခွာဖို့လုပ်နေချိန်မှာမဟာမိတ်တွေကိုအာမခံပြောချဖို့နဲ့အီရန်ပေါ်မှာဖိအားတိုးပေးရမှာပံ့ပိုးမှုတွေရလာစေဖို့အတွက်အမေရိကန်နိုင်ငံချင်းဝန်ကြီးမိုက်ပွန်ပီယိုဟာဗုဒ္ဓဖူးနေမှာအီရန်နိုင်ငံကိုကြိုတင်ကြေညာမထားဘဲတွားရောက်ခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာအီရန်မြို့တော်ဘက်ဒဲနဲ့အီရန်မြောက်ပိုင်းကအာဘူမြို့တွေကိုတွားရောက်တာဖြစ်ပါတယ်။အဲစစ်တွေးကြတွေကိုဒဏ်ပြန်မှုနဲ့တိုက်ခိုက်ချေမှုန်းတာဟာဒါနဲ့အီရန်ကိုတံပြန်တိုက်ခိုက်ကိုရီးယားတကယ်ကိုအရေးပါတယ်လို့အဘုတ်ကမထွက်ခွာခင်မှာပဲသတင်းတောက်တွေကိုဝန်ကြီးပေါင်ပီယိုကပြောတာပါဝန်ကြီးပေါင်ပီယိုဟာအီရတ်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပွဲပြီးမှအီရတ်ကကတ်စ်ဒေတာဆိုင်ရာအစိုးရအဖွဲ့ကထိပ်တန်းအရာရှိတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်အီရတ်မှာရွေးကောက်ပွဲကျင်းပခဲ့ခြင်းကစပြီးတကယ်တိုးတက်မှုတွေရှိခဲ့ကြောင်းနဲ့အီရတ်ဒီမိုကရေစီထွန်းကားဖို့အီရတ်ကသက်ဆိုင်ရာအဖွဲ့အားလုံးနဲ့အမေရိကန်ဘက်ကလက်တွဲဆောင်ရွက်မှာဖြစ်ကြောင်းလည်းဝန်ကြီးပေါင်ပီယိုကပြောပါတယ်ဝန်ကြီးပေါင်ပီယိုဟာအီရတ်သမ္မတ Baram Salin and Ogada Mohammed El Habusirun and the Drivari Tapin, Iran Guts Data Sayer, so up for Wunji Joneo, Gut Data and Longjoy Council, KRSCHK, Gut Democratic Party Council, Duneva, Potopuni, Matrisam Kerap Tipari, Iran Longjoy Taporin and Longjoy Mohammed Pim with Sepi Sambo Powing, Iran and Longjoy Sayer Saint Comore to American Becca, Kuni Sawyer, Bima Pitan, American Nangajai Tanaka, Pio Jackibari.
ဥရောပသမဂအဖွဲ့တွေကနေဗြိတိန်နှုတ်ထွက်မဲ့မလ9ရက်ကိုနီကလာနဲ့အမျှအနောက်နိုင်ငံတွေကအီရန်၊စီးရီးယားနဲ့မြောက်ကိုရီးယားနိုင်ငံတို့အပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးရုံမှုတွေကိုထိခိုက်လာမလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်။အဲဒီနိုင်ငံတွေအပေါ်ပိတ်ဆို့ရေးရုံမှုတွေချမှတ်ရေးအတွက်EU ကနှုတ်ထွက်သွားရင်တော့ဗြိတိန်အနေနဲ့စီးပွားရေးနဲ့မဟာဗျူဟာမျိုးပ Leshima EU ga chamatare peso yeu mu suzu bong, shisea kainoloha, britenga ati pigelu, damamho, ailu peso muri, chamapotre, a champugelu pitelu, teniva chesa nanganaga peso yeu ye kunyaka, erika murega, piovale, anagama, briten power and yemishi, no, EU the poilonye, sasan yehale, pionle don and elutuga piovale, rasha the shuhango, britenga, salzfuri nyoma, Sekat tapu, Josa Mugu, Rasha Suyaga Lutonga, Sura Suswajane, Britain Bawin, EU Nangani Mashire, Rasha Tantamanigu, Pinin and Bibu Kisagule, Britain Abe, Ajin Lin Emia Usan Luka Yaba.
Pure American Damana Petnyamada season ago, Menet Chownagan Economy. I don't meet that don't then kilohertz go don't donga. I don't meet that lazy kilohertz college donga.
ไอ้โดมิดาเลเซอร์กิโลเฮิรตซ์ 10 กะคงงาโรกันนี่ทุบเลยไปนี่ပါတယ်ရှင်ยูเอเมริกันတံငါမနေ့ခင်တရင်တွေကိုဆက်လက်ကြည့်ညာနေပါတယ်ရခိုင်ပြည်နယ်ရင်အေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေတယ်တတ်မတော်ဘက်ကတန်ရာတုံးမြင့်ချထားမှုတွေကလည်းစီးရဲရှိန်မြင့်လာပြီးဒေသခံတွေအတွက်စိုးရိမ်ရလာကြောင်းငင်းချမ်းစွာဖြေရှားဖို့ကုလသမဂ္ဂကဗိုလ်တော်ဘူးနေမှာတိုက်တွန်းလိ ဒီကနေ့ကိုထပ်မံတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပြင်ဒေတာရင်းတိုက်ပွဲတန်ခမ်းရတဲ့ဒေတာရင်းမှာကဒေတာကံတွေကိုအကူအညီပေးဖို့အတွက်တွားရောက်နိုင်ရင်ဟာတိုက်ကိုအရေးကြီးနေကြောင်းလည်းပြောပါတယ်။တကယ်လို့နောက်ထပ်ဥယျာဉ်ရှုပြောင်းရသူတွေရှိလား။ဒီတို့အတွက်လူသားချင်းစာနာမှုဆိုင်အကူအညီတွေတိုက်ပြီးလိုအပ်နေချိန်မှာလိုအပ်တဲ့အကူအညီလုံးလုံးလောက်လောက်မပေးနိုင်ပါဘူး။စိုးရင်ကြောင်းလ
ပြည်သူတွေကိုတိုက်ခိုက်တဲ့အခါမှာပဲလွန်ခဲ့တဲ့ရက်ပိုင်းအတွင်းအိန္ဒိယမှာရောက်နေတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့အစိုးရအရာရှိတွေကအင်္ဂါနေ့မှာပြောပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာမိသားစုတစုကိုအိန္ဒိယအစိုးရကမြန်မာအာဏာပိုင်တွေလက်ထက်ပြီးခဲ့တဲ့ လူငါးဦးပါရိုဟင်ဂျာမိသားစုတစုကိုအိန္ဒိယအစိုးရကမြန်မာအာဏာပိုင်တွေလက်ထက်ပြီးခဲ့တဲ့တဲ့ပတ်ထက်မှာလွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းဒုတိယအကြိမ်မြောက်ပြန်ပို့တဲ့အိန္ဒိယအစိုးရရဲ့အဲ့ဒီလုပ်ရအပေါ်ကုလသမဂ္ဂကလည်းဝေဖန်ထားပြီးအိန္ဒိယအစိုးရဟာနိုင်ငံတကာဥပဒေတွေကိုမျက်ကွယ်ပြုလုံဆောင်နေကြောင်းလူခွင့်ရေးအဖွဲ့တွေကလည်းဆွ ဒီကနေ့ရောက်တဲ့ကလည်းရိုဟင်ဂျာမွတ်စလင်တွေကိုအလုံးအင်းနဲ့ပြန်ပို့ဖို့တိုက်တွန်းပြောဆိုနေကြပါတယ်။အိန္ဒိယဘက်ကနေနေစားဖြတ်ကျော်ဝင်ရောက်လာတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလွန်ခဲ့တဲ့သတင်းပတ်အတွင်းဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေစားအရာရှိတွေကပြောပါတယ်။အဲ့ဒီဖမ်းဆီးလိုက်တဲ့ရိုဟင်ဂျာတွေကိုတော့ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ชาจาลานักงานการลีเซอตัวกาลังกูไปสู้บิชนาพยาดูเรโกเยริกามีเยอะบุญเนี่ยพิคัตลูมีแต่ไปดูเนี่ยเป็นเพียงลูซูเข้าไปเลยชนาพยาดูเรแบบกาลังเยริโกโอเคจูเรเนี่ยพิบอกตลูโมโตยินดีกูเลยมีแต่โชคเกจาราพิบไปเลยบังกลาเทศนักงานเทชูลงงานการเนี่ยเนี่ยสัมเมริกันดอลลาร์บิลเลียนต้องเสียบุลาวนักงานจ้าโกเต็มปุ่นเนี่ยราพิบิดาฮะเที่ยวปีเองกับบ้าบ้ามาอาชีพต้องเทชูลงงานลูกงานเนี่ยนักงานเลยพิบไปเลยซาร่าเอชแอนด์แอมยูนิคลูบ้าวัน Bangladesh, Wenji Joe, Sheikh Hasina, Sobu Tamatara, Bobby or Bibu, a lot of Marica, Townsonia, Lan, Chibi, Jan, and Navy Lepsapare, a Tajo Longa, Bangladesh, CY to Depo, Hasina, Su, a Losan, and Mahaviama, a Riga, Yiparek, and not the Kupipare.
Senior non Pomu Tepe, the Luate Echeledigo, Agatagani, Yakupin, and Melanza, Portalanibavi, Senior Novamu Lunjum Pinere de Tarigo, two days and a few to the Etre, Saturday Jurugani, Yoponi. ရပ်ပြီးတာဖြစ်ပါတယ်အဲဒီလိုဆက်သွေးရေဂျူရူကနေတပ်ပုံနေရယူနိုင်ငံအဖြစ်ပေးဖို့ဆိုတာကိုမူဝါဒချမှတ်ရေးဆွဲသူတွေအနေနဲ့အတိအကျသိရှိနိုင်မှာဖြစ်ပါတယ်တက်ကရစ်2003ဆယ်မှာစင်ရနွန်ပါမှုတိုက်ဖြတ်ရေးဆိုတဲ့အစီအစဉ်ဟာကုလသမဂ္ဂအဖွဲ့ကြီးက2012ခုနှစ်မှာချမှတ်ခဲ့တဲ့ရေးရှည်တည်ထောင်ဖွံ့ဖြိုးရေးစီမံချက်စက်ခွန်ခုတည်းကပထမအဆင့်ဖြစ်ပါတယ်ပုံမှန်အ
ကြသပင်းနေနေခင်းတဲ့အစီအစဉ်ကိုဒေါက်ခင်မြတ်တက်နဲ့ကိုဇော်ဝင်းနိုင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်ဖို့ကချင်ဒေသကိုလက်တလောရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ခီးစဉ်အပေါ်အကောင်းမြင်ကြိုဆိုပေမဲ့ငင်းကြဲရင်းနဲ့ပတ်သက်လို့ရောစစ်ပေးရှောင်ဒုက္ခတဲ့အရေးနဲ့ပတ်သက်လို့ပါအခုထက်ပိုထိရောက်အောင်ကြိုးပမ်းဆောင်ရွက်ပေးစီလိုတယ်လို့ပြည်ရင်းပြည်ပကချင်ခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကုညာဝင်းအောင်ကတင်ပြမှာပါရှင
်92နှစ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နေဆက်ဒေသနဲ့တိုင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးဘ ഹു ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဇန်နဝါရီ၈ရက်နေ့ကပူတာအူမြို့ကိုစတင်ရောက်ရှိခဲ့တာပါဒီခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာနောင်ချိုမြို့မှာဖောက်လုပ်နေတဲ့65မိုင်အရှိရှိမကွေစခေါလန်ဖူးလမ်းမကြီးတွေကမကွေစဆန်းလွန့်ချက်လမ်းအပိုင်းဖွင့်ပွဲနဲ့ပူတာအိုမြို့ကအထက်နွမ်းထံရေအားလျှပ်စစ်စီမံကိန်းဖွင့်ပွဲတွေကိုတက်ရောက်ခဲ့တယ်လို့နောင်ချိုမြို့မှာရှိတဲ့ခါကာဘူရာစီအမျိုးသားဥယျာဉ်နဲ့ဖုန်ကန်ရာစီဘေးမဲ့တော်ပြတဲ့တွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒေါန်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ကိုကြိုဆိုပေမဲ့တိုင်းပြည်မှာမရေမရာဖြစ်နေတဲ့အပြစ်ရညဉ့်ဉန်းကြီးနဲ့ပတ်သက်လို့အခုတက်ပေါ်ပြီးထိရောက်အောင်ကြိုးပမ်းလှုပ်ဆောင်ပေးစီလိုတယ်လို့မြကြီးနားအခြေဆိုင်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုက္ခတာနှစ်ဖြစ်တဲ့ဦးကွန်ဂရောင်အောင်ခန်းကတိုက်တွန်းလိုက်ပါတယ
်အဲဒီတော့ဒီကနေ့ငင်းချင်းကြီးကိုကျေးဇူးတင်ရဲ့အိတ်ရှိတယ်ရတယ်အဲဒီလိုရလည်းအခုငင်းချင်းကြီးကိုလုပ်ချင်ပါလားဒါနဲ့ရောက်ပိုင်းမဟာဘေးစိတ်တမှာစိတ်ကလည်းဒါလည်းဆက်ဆံနေနေမှာဆက်ဆက်ရှိရတဲ့ကြားကြားနေတဲ့ဒီနေ့ဒီလားဒီရေချင်ရေချင်နေရမှာအဒီရတော့ဆက်ဆက်နဲ့ကြည်ရေဆက်ဆက်နဲ့အခုရေဆက်ဆက်ရေကတူရေရေချင်ရေစကားပြောချင်တဲ့အချက်ပေါ်မှာဒီကြည့်ရလိမ့်မယ်အဲဒီကတော့သူ့အနေနဲ့ဒီရေချင်ရေမှာပါဝင်ပြတာလည်းကြားပါကြီးအဲကျွန်တော်လည်းလူလာတယ်ဒါပေမဲ့တုံးတစ်ခုပြောလာချင်မရှိပါဘူးအခုကျတော့ဒီရင်းချင်ရဲ့ပတ်သက်ပြီးတော့ဒီလိုမျိုးသိရရလာတဲ့ဆိုတာတော့ကောင်းတဲ့တပည့်ပြည့်တဲ့ရှိပါတယ်။ဒါပေမဲ့ဘလောက်ရှိဒီအနေနဲ့လုံလည်မလဲစစ်တပ်ပေါ်မှာထိုက်ထိုက်တယ်လဲဆိုတာပေါ်မှာဒီပါလိမ့်မယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီခီးစဉ်ဟာစီအေပတိဘက်ကရှိနေတဲ့ကချင်ပြည်နယ်မှာအမျိုးသားပြန်လည်တင်းမြတ်ရေးအတွက်အကျိုးတရားမှုတွေဖြစ်လာအောင်လှုံ့ဆော်တင်တယ်လို့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကအကြံပြုပါတယ်
သူတွားတာကတော့အပေါင်းလက်ခံလို့မြင်ပါတယ်မတွားတာထက်ကတော့တွားတာဖို့ကောင်းပါတယ်ဒါပေမဲ့ကျွန်တော်စိုးရိမ်တာကဒီတွားတာကကိုပါတီနိုင်ငံရေးအရာအမျက်ထုတ်မှုမဖြစ်စေလို့နောက်တစ်ခုကတော့ပျော်ပွဲရှင်ပွဲတစ်ခုအတွက်ပဲတွားတာမဖြစ်စေလို့ပါဘူးဒီဟာကကျွန်တော်တိုင်းရင်းသားရေးအတွက်ပြင်ကြားစစ်ရေးနဲ့ပတ်သက်မှတကယ်ကိုအထောက်အကူပြုမဲ့ခီးစဉ်ဖြစ်အနှစ်သာရရှိတဲ့ low tamuri, chicken di chimare.
Kachindida, Sibuja, Tamomia Zado, Sibisha, and Dokaderi, Gujedi, Amebian, Nanya Dibe, Dodon Erima, Bo Omnia Zepibi, Nangana Agunide, Pesu, Kania Zepibade, D. Y. K. Sama, Don Sansuji, and Nine, Tazondia, Josu, Tinello, KSPB, Padi, Dokarane, Uong Kanga, Topiavare.
ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ
ါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ကျမတို့ကြာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်ရခိုင်ပြည်နယ်ဘူးတီတောင်ဒေသပတ်ဝန်းကျင်ကနေကြားဆောင်ရဲကင်းစခန်း၄ခုကိုရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA ကတိုက်ခိုက်ခဲ့တဲ့အချိန်ဤအရရဲ့တိုက်ခိုက်ခံရသူတွေကိုယ်တိုင်နဲ့ဒေသခံတွေရဲ့အမြင်တွေတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ဒီဖြစ်ရဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အချိန်တွေရခိုင်ပြည်မှာစီရေးပဋိပက္ခပိုးပြီးကြီးထွားမလာရေးအကြံပြုချက်စတာတွေကိုပြီးခဲ့တဲ့ရက်ပိုင်းကအဲ့ဒီဒေသကိုကိုယ်တိုင်သွားပြီးတင်ရယူခဲ့တဲ့ကိုကျော်ကျော်သိန်းကနေအထူးတင်ဆောင်မှဖြစ်စူးစီးတင်ဆက်ထားပါတယ်ရှင
်ကျွန်တော်တို့ကတော့အဓိကဒီဘွားဒီမှာလာနေပြီ AIS လုံခြုံရေးတွေလာနေပြီသူတို့ကနေကျွန်တော်တို့ပေါ်အဲ့လိုကြီးလောက်တာတော့ရိုင်းဆိုင်နေလို့ထင်ပါတယ်ကျွန်တော်တို့ကသူတို့လူမျိုးလုံခြုံရေးတွေကျွန်တော်တို့ကဒီမှာလာနေနေတဲ့ကိစ္စကိုသူတို့ကကျွန်တော်တို့ပေါ်အဲ့လိုကြီးလောက်တာကတစ်ဖက်ဆောင်နေကြီးဆန်လုံးပါ
တိုက်ပွဲအတွင်းခရီးသားစကန်တက်ဖို့ဝင်2ဦးကြဆုံး3ဦးဒဏ်ရာရပြီးတော့လက်ရှိမောင်းတော်စေယုံမှာတယောက်ကုသမှုခံယူနေတောင်းစကန်တာဝန်ခံကပြောပါတယ်ဂုတ်ပြီခင်စကန်ရဲ့တာဝန်ခံဒူရဲဦးအောင်ကျော်မင်းကလည
်းမလုပ်သိဘူးဆိုတော့ကျွန်တော်တို့ဒီမှာတိုက်ကလားဆိုကလားပြီးပေါ့ကာကွယ်နေတဲ့အချိန်မှာဒါမျိုးဒီတိုင်းလည်းရှိတယ်မလုပ်ကြဘူ
းဂုတ်ပြီခင်စကန်မှာတော့ကြဆုံးတာမရှိဘဲတက်ဖို့ဝင်3ဦးဒဏ်ရာရတယ်လို့စကန်တာဝန်ခံကပြောပါတယ်ကတိလကင်းစကန်ကိုအေအေဖွဲ့ဝင်တိုက်တဲ့မနေ့ကင်းကရွာထဲမှာရှိနေတဲ့ရွာကန်တွေတဲ့တဦးအပါဝင်ဖြစ်သူအသက်52နှစ်အရွယ်ဦးအောင်သိန်းညွန့်ဟာအဲ့ဒီနေ့မနေ့ကအဖြစ်အပျက်ကိုသူသိထားသလောက်အခုလိုပြောပြပါဗျ။
ကျွန်တော်ဒီမှာသူတို့လာတဲ့အခါကကျွန်တော်တို့ရွာသားအဲ့တွင်းလေးလေမသိဘူးဒီစခန်းဝဝန်းပိုက်တယ်ဟိုကအပေါ်ကလီယန်နာဘုံချတဲ့အင်းမင်းလုံးတွေဒီမှာ၃လုံ
းရွာထဲကနေစခန်းကိုဖြစ်တယ်ဆိုတော့ဒီလ
ားရွာထဲကတော့ကျွန်တော်တို့မသိဘူးအခုလုံးဟိုမှာပြေးရောစားကြရမှာအတော်တယ်လေဒီဒီဖက်မှာရောသားတွေကတယောက်မှမရှိတော့ဘူးဒီလီယန်နာလာပြီးတော့ဘုံပိုက်တယ်လေ
ရောထဲမှာအတိတ်ရောက်စီလာ
ရောထဲမှာတော့အတိတ်ရောက်တော့မရှိတော့ဘူ
းဒီဒေသမှာနှစ်ပေါင်း20ကျော်ကြာဒေကင်းလုံုံစွာနေထိုင်လာခဲ့ကြတဲ့ဥအောင်ဒေညွန့်တို့လိုဒေသခံတွေအခုလိုဖြစ်ပြမျိုးကြောင့်သူတို့ရဲ့ဒေကင်းလုံုံမှုအပေါ်ဘယ်လိုခံစားချက်ရှိလာကြပါပြီလဲ
အခုတော့မလုံုံတော့ဘူးအခုတော့နေနေဆိုရင်ကြုံကားနေရတယ်လေနောက်ဖြစ်လာမလားဒီပြူလာဒီလိုဒီတော့တော်လို့လေးတော့ရဘူးလေဟိုက
ဒီနေကြဆောင်ရေကင်းစကန်တွေဟာတံမတော်နဲ့ပူပေါင်းပြီးလူညုံရေးတော်ဝင်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့အမှတ်၁နေကြဆောင်ရေကုတ်ကဲမှုအဖွဲ့မှုယုံအဖွဲ့မှုရဲမှုချုပ်မြင့်တို့ကတရင်တော့တွေကိုရှင်းလင်းပြောဆိုပါတယ်အခုအေအေအဖွဲ့ရဲ့တိုက်ခိုက်မှုကိုနောက်ကြောဓာတ်နဲ့ထိုးတဲ့လူရဲ့အဖြစ်သုံးသက်ယူဆတယ်ဆိုတာကိုလည်းရဲမှုချုပ်မြင့်တို့ကထပ်ပြီးပြောပါတယ်အေအေအဖွဲ့မှာအင်အားအလုံးရင်းရှိတယ်ဆိုတာသိထားတယ်လို့ပြောပါတယ်ဒီတော့အခုလိုတိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်တယ်ဆိုတော့မျောလင်းချက်မျိုးများရှိထားပါသလား
မျောလင်းထားပါတယ်ကျွန်တော်လည်းထားပါတယ်မျောလင်းလာလာခင်ဗျာအဲ့လောက်တော့ဟိုဒီလားအလုံးရင်းရှိတယ်ဆိုရင်သတိကိုကျွန်တော်ရတယ်ကျွန်တော်လည်းထားပါတယ်စသဖြင့်ဆိုတော့ business data စသဖြင့်ဆောက်ပါဆောက်တော့ဒီကြောင့်ကျွန်တော်ဒီရဲ့ဟိုလုံးနိုင်ငံနဲ့နေရာလေးပေါ့နော်နေရာလေးမှာကျွန်တော်တို့ဟိုကျွန်တော်ကအခုအခေါ်နေတာဖြစ်ပါတယ်ဆိုတော့လည်းဒီကကဆွေးနွေးခဲ့တဲ့ဓမ္မစစ်တွေဖြစ်ဖြစ်ဒီအဲ့ဒီကြောင့်ကျွန်တော်ရဲ့စစ်ကူဖြစ်ပေါ့နော်စစ်ကူဖြစ်စစ်ကူကျွန်တော်ဖြားစစ်ကြောင်းရှိတယ်တာမတော်စစ်ကြောင်းရှိတယ်ကျွန်တော်တို့ကြားတော့ရတဲ့ဘက်ဖြားစစ်ကြောင်းရှိတယ်ဒါရက်ဒါမှစစ်တွေအချင်းကြောင်းရောက်တော့ရောက်တယ်တော့လည်းအချင်းရင်းနေနေပေါ့နော်ဆိုတော့စစ်စစ်တော့နေတော့နေပါတယ်ကျွန်တော်လိုက်တယ်လိုက်တဲ့ကောင်မှလည်းဆိုတော့စစ်ရဲ့သဘောကြတော့တိုင်းတော့လုံးရောက်ကစစ်ချရှင်းသွားတယ်ကျွန်တော်တမ်းနေသွားပါဆယ်လုံးနဲ့ပြန်ပေါ်စလာတယ
်ဒေတာရင်းလူလူအနေနဲ့တမ်းတော်အပါအဝင်လူညိုရေးအဖွဲ့တွေပေါ်ထောက်ခံမှုနဲ့အေအေပေါ်ထောက်ခံမှုဘယ်လိုရှိရဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့အတိအကျဖြေဆိုခဲ့ခြင်းမရှိသလိုအေအေအဖွဲ့ပေါ်ထောက်ခံမှုနဲ့ပတ်သက်လို့လည်းရဲမှုချုပ်မြင့်တို့ကအခုလိုပဲပြောသွားပါဗျ။အတိ
အကျတော့ သုံးသပ်ချက်ပေါ့ဆိုတော့လည်းတိုင်းကများသည်အချို့တွေကြောက်လဲဒီတတ်တယ်ရှိပါတယ်ရှိတဲ့ကကြတော့ဒီအိုင်နဲ့ဆက်နေပြီးတော့ဆွေမျိုးသာသနာလက်ဆွေလက်ရှိမှာပေါ့ဆိုတော့သူအားပေးတော့လည်းကျွန်တော်တို့ပြောလို့မရဘူးဆိုတော့လည်းဒီအရာကြောက်ရတဲ့အားလုံးလည်းရှိနိုင်ပါတယ်ရှင်ဟိုတတိယကတော့ကျွန်တော်လည်းကြိုတင်ရပါတယ်ဆိုတော့လည်းဒီလို surprise အားလုံးနဲ့ပြတ်တော့ကျွန်တော်အဲ့ဒါကြတော့ဘုရားနဲ့ချာတဲ့တော့တစ်ပတ်ချာလက်နိုင်တာတော့ဟုတ်ဘူးဆိုတော့ဒီတွင်ဘက်ကတကယ်လည်းကြောက်လာ
တမတော်နဲ့အေးအဖွဲအကြားထိတွေ့တိုက်ပွဲတွေကတော့ဇန်နဝါရီလ5ရက်နဲ့6ရက်နေ့တွေမှာညင်နေပြီးတဲ့နောက်ခုနှစ်နှစ်ကစပြီးကြိုကြားဆိုသလိုပြန်ဖြစ်လာတဲ့တဲ့တွေစက်တိုက်လို့ကြားနေရပါတယ်ခတိလရွာသားကြီးဦးအောင်သိန်းညွန်ကတော့ဒီလိုတိုက်ပွဲတွေနဲ့ပတ်သက်ပြီး
မဖြစ်ရှင်တော့ဘူးကျွန်တော်လည်းညီချင်းချင်းလေးလုပ်ဆောင်နေတယ်လေဒီတိုက်ပွဲဖြစ်ဆိုကျွန်တော်တို့ ground မှာဖြစ်ပြီးသူကဒုက္ခရောက်တယ်ဆိုင်းဘောင်းမဲလူကြီးအဲဘောဖက်တဲ့ဆဲမစားကြီးရုံမစားကြီးကျွန်တော်မှာပိတ်ဆင်မရှိကြီးအခါဖြစ်ဆံကပြီးစားကြရလည်းမရှိဘူးအဲဆရာလည်းမရှိဘူးဖြစ်တယ်လေအဲ့တော့တချို့ဖြစ်တာပေါင်းဆုံးပဲလို့ကျွန်တော်တို့က
ဇန်နဝါရီလ6ရက်9ရက်နဲ့10ရက်ရခိုင်ပြည်ခီးစဉ်တွင် VOA ကတွဲဆုံစကားပြောခွင့်ရခဲ့သူအလုံးကလည်းအေအဖွဲ့ပေါ်လူလူရဲ့ထောက်ခံမှုကအရင်ကတည်းကရှိထားသလိုဆက်ပြီးတော့လည်းထောက်ခံသွားကြမှာပဲဆိုတာအခိုင်အမာပြောကြပါတယ်။ဒါအပြင်အပြုတ်တိုက်မယ်ဆိုတဲ့အနေကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။အေအပြိပခဒီထက်ဆိုးရွားစွာကြီးထွားမလာခင်နှစ်ဖက်အကြားညှိနှိုင်းဆက်ဆက်ဆွေးနွေးနိုင်ကြမယ်လို့မျှော်လင့်နေသူတွေလည်းရှိနေကြသေးပါခင်ဗျာ
ကျေးဇူးပါကုတ္တဇသိန်းရေအခုနောက်တစ်ခါဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေညည်းရပြန်ရေးအစီအစဉ်ဘယ်တော့ပြန်ဆနိုင်မလဲဆိုတာမရေမရာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြမှာပ
ါပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရွေးကောက်ပွဲကြောင့်လည်းအစီအစဉ်ပြန်ဆရေးနှောင့်နှေးနေရပါတယ်မြန်မာဘက်ကတော့ဒုက္ခသည်လက်ခံရေးအစီအစဉ်ပြန်ဆဖို့ကြိုးပမ်းနေတယ်လို့နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ဦးဆိုဟန်ကပြောပါတယ
်ဟောအဲ့ဒါကကျွန်တော်တို့အခုဆိုရွေးကောက်ပွဲလည်းပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကကအရေးတန်းအတွင်းဝင်ဥပဒေတူကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုကျွန်တော်တို့ခေါ်ပြီးတော့အဲဆွေးနွေးပါတယ်ဆွေးနွေးရတဲ့မှာလည်းပါလဲဆိုတော့အခုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်နှစ်နိုင်ငံဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေအတွက်ပြန်လည်ဆွေးနွေးမှုတွေပြန်ဆောက်နိုင်ဖို့ကျွန်တော်တို့မနေ့ကခေါ်ပြီးပြောပါတယ်ခင်ဗျအဲတော့ပုံမှန်အားဖြင့်တော့သူက headquarters ကိုပြန်တင်ပြရမှာပေါ့လေအဲအဆုံးပြတ်တာ headquarters တစ်ဖြစ်နေတော့သူကပြန်တင်ပြပေးမယ်လို့သူပြောသွားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပြေပို့ထားတဲ့ဒုက္ခသည်လူ1000ကျော်စီးရင်တွေကအယောက်600ကျော်ကိုအပြစ်သက်စစ်ဆေးပြီးပြီလို့လည်းသူကဆိုပါတယ
်အခုကနောက်ထပ်ကျွန်တော်တို့ထပ်ရလာတာကဘင်္ဂလားဒေ့ရှ်ဘက်ကပြီးတဲ့2500ကျော်ရှိတယ်ကျွန်တော်တို့စီးရင်အဲအဲ့ဒီဥပမာလဲကျွန်တော်တို့ရတဲ့ရရရင်ကျွန်တော်တို့စစ်နေတာ600နဲ့3ယောက်ကျွန်တော်တို့စစ်ပြီးသွားပြီအဲ့ဒါလည်းမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုတခါတည်းပဲစီးရင်တွေကျွန်တော်တို့ပေးလိုက်တယ်ဟုတ်ကဲ့ဒါကျွန်တော်တို့ပြန်လည်လက်ခံရေးလုပ်ဖို့ကျွန်တော်တို့ကဟိုကျွန်တော်တို့ commit လုပ်ထားတာပေါ့နော်ဒီရထားတဲ့သဘောတူချက် arrangement ကအဲ့ဒီအတွက်ကျွန်တော်တို့ကအဲ့တော့ပုံမှန်လုပ်ကြရရှိတဲ့လုပ်ငန်းတွေဆက်လုပ်နေတာပြတာပေါ့လေ
ဒါပေမဲ့ဒီစီရင်နေပေးဖို့တာမှာနှစ်နိုင်ငံသဘောတူထားတဲ့အချက်တွေပါမလာတာတွေရှိပြီးဒါတွေကိုပြီးခဲ့တဲ့နှစ်ထဲကပြန်လည်တောင်းခံထားပေမဲ့ခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပေးဖို့တာမရှိသေးဘူးလို့လည်းဦးဆိုဟန်ကဆိုပါတယ်ဒုက္ခတဲ့နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံလွှာချုပ်ဆိုခဲ့တာအခုဆိုတစ်နှစ်နီးပါးရှိပါတော့မယ်။နိုဝင်ဘာလတုန်းကပြန်လည်လက်ခံရေးပထမဆုံးလုပ်ပေမဲ့မအောင်မြင်ဖြစ်ခဲ့ရပြီးအဲ့ဒီနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့နိုင်ငံတွင်ရွေးကောက်ပွဲတွေရှိလာကြောင်းရွေးကောက်ပွဲအပြီးမှာဒီလုပ်ငန်းစဉ်ပြန်လုပ်ဖို့သဘောတူထားတာပါ။ရွေးကောက်ပွဲအပြီး2019ဇန်နဝါရီလအတွင်းပြန်လည်လှုပ်ဆောင်ဖို့ရထားခဲ့ပေမဲ့အခုချိန်မှာတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဘယ်တော့စမလဲတေချာမပြောနိုင်သေးဘူးလို့မြန်မာအစိုးရဘက်ကဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံသွားဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေထိုးခဲ့ပေမဲ့နိုဝင်ဘာလပြန်လည်လက်ခံရေးအစီအစဉ်မှာတော့မြန်မာဘက်ကကုလသမဂ္ဂနဲ့ညှိနှိုင်းမှုမရှိခဲ့သလိုဒုက္ခသည်တွေနေရပြန်လောက်တဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂကအဲ့ဒီတုန်းကတုံ့ပြန်ပြောဆိုခဲ့တာရှိပါတယ်။
နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကတော့ပြန်လည်လက်ခံရေးပိုင်မှာပင်္ဂလားဒေ့ရှ်နိုင်ငံလိုလက်မှတ်ရေးထိုးထားတဲ့အတိုင်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆိုပါတယ်ကျွန်တော်တို့နဲ့ UNHCR ဒီပင်နဲ့ထူရတဲ့ဟာကတင်္ဂလာတိနဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တဲ့ဟိုရီပက်ထရီရှင်းကိုလုပ်နေတဲ့ဟာကိုဒီ UN ဖွဲ့စည်းတယ်ကျွန်တော်တို့လိုအပ်တာတွေကူညီဖို့အဲ့ဒါကြောင့်မို့လဲသူတို့ကျွန်တော်တို့ကအခုရခိုင်ပြည်နယ်ပူးစည်းတောင်နဲ့မောင်းနှောင်းမှာရှိတဲ့ကြေးဝါတွေကိုသွားပြီးတော့သူတို့ကျွန်တော်တို့ကကျွန်တော်တို့
အခုတက်တရာအခုပထမနဲ့ဒုတိယပြီးသွားပြီကြီးရွာပေါ်90ကျော်ပြီးသွားပြီအခုတက်တရာအခုလုပ်နေတယ်ပေါ့နော်တစ်ချက်ရွာလုပ်နေတယ်ပရောဂျက်အားလုံးပထမအဆင့်မှာပရောဂျက်30နဲ့5ခုခွင့်ပြုပြီးပြီဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေဘက်ကတော့ဒုက္ခတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပေမဲ့တိတိကျကျဘာမှမရှိသေးပါဘူးတချိန်ထဲမှာပဲရခိုင်မြောက်ပိုင်း
ဒေတာရင်းလုံကြုံရေးစိုးရင်စရာတွေရှိနေပြီးစစ်စင်ရေးတွေဖြစ်လာမယ်အနေထားတွေလည်းရှိနေတာကြောင့်ရွေးရတော့ခတဲ့တွေနေရပြန်ရေးဟာမရေမရဖြစ်နေတယ်လို့ပြောရမှာပါလက်ရှိချိန်မှာတော့နိုင်ငံတကာဘက်ကရိုဟင်ဂျာလို့တတ်မှတ်ထားပေမဲ့မြန်မာအစိုးရဘက်ကတော့ဒီအတုံးနှုံးကိုခုချိန်ထိလုံးဝလက်မခံသေးပါဘူးရှင်ပြည်ဝင်မြန်မာပိုင်းသတင်းတော့မိခါပါ ကျမတို့ကြာသပတေးနေ့နေနဲ့ခင်ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းမှာလေဒီရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့အေးအေးရခိုင်တပ်မတော်ဂျာစီရေးပဋိပက္ခတွေကြီးထွားလာနေတာနဲ့ပတ်သက်ပြီးတော့ရခိုင်အရေးစိတ်မအေးပွဲအခြေအနေတွေကိုဥကြော်ဆန်သားရဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်ထိုင်းမြန်မာနယ်စပ်ချင်းတိုင်းခရိုင်ထိုင်းမြောက်ပိုင်းက ကျွန်တော်တို့အခုဆိုရေးကဖမ်းမိခဲ့ပါတယ်။ကာလတန်ဖိုးငွေအဖြစ်ထိုင်းပန်ငွေတန်2000လောက်ရှိတယ်လို့သိရပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းနိုင်ငံလမ်းပန်းမြို့နယ်ထဲမှာစိတ်ကြွစီပြားစေတန်းဖမ်းမိတာနဲ့ပတ်သက်လို့လမ်းပန်းမြို့ကော့ခါရဲစခန်းမှာထိုင်းလုံခြုံရေးကောင်စီဒုတိယရဲချုပ် ချလန်ကရက်စီဝရခန်ကိုရိုင်းလာရောက်သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာဒီကံပြောင်းလို့ဆိုတာမှာ
นายอาทิตย์ก็ซีซีเสียเลยขามาโรมุ่ยเสียว่าต้องสวยท่าเราก็ไม่ตัวยาบีเม่กาจะมาหามูเพี้ยนนี่เราก็เยี่ยรีก็ตรีทามีบีกาจะไม่งูซีซีกันหรอปะปัตมาไว้มานายอาทิตย์ก็ตัวมาน้องคันเด็กก็เพื่อบอกด้วยต่อปามาลากันจะเอาเงินสู้กันไปเลยเยี่ยรีก็ตัวเอ็ดกูลงหัวชาวพื้นเรียกขามาโร ก็ต่อกูด้วยสุดท้ายบีพ้นจีเดียขามาโรก็ด้วยมาซาลาเอจีทุกปองอาเจด้วยมาเทเตลาเร่เสียจ้าเสียบยาเสียดังกูพันสีนั่งเร่จ้าทายนาใบนี้ก็ตัดหินสาชินเลยบ่มาทุบพบยศสุดท้ายเร่ทายมีมาเนื้อสก้าในอสุดูตั้งหมดตั้งยันตาดูสีกันนี่พังวิงอาดาวเน่ข้าจีงวิยูบีตะเคียนที่เตวุด้วยยูลากันสุบีก็จะมาการวิ่งแข่งเอวาเร่เสียจ้าเสียบยาเสียดังเนี่ยสั้นๆนี่ดูดีกูรอเย่จะเพื่อก้า เส้นเลือดชาไปพันสีนี้ไปนักเข้าสักคนนักฟุ่นเนี่ยด้วยมาท่านเหนียวไปมาเสียจ้าเสียบยาเลยฮะแต่เดียวเช้าเสียจ้าพันสีนั่งเงียบีนักเข้าสักเชื่อคนเนี่ยมาหรอเสียจ้าเสียบยาอโลยีแต่เนี่ยเสียจ้าที่ตัวหลังเงียบนักเข้าสักกูคนเนี่ยมาหรอที่เดียวมีอะไรในเดือนสุบีแต่เดี๋ยวเช้าเสียบยาเราแต่บางต้องยาจ้าเสียบยาเลยเช่นพี่เกเรนเนี่ยด้วยท่านเนี่ยเราไม่พามีเลยเสียจ้าเสียดีก็เราแต่บางต้องยาจ้าเสียบยาเลยเช่น
ဗီအိုအေမြန်မာပိုင်းသတင်းထောက်မအေးမှာပါရှင်ကျမတို့ရဲ့ဗီအိုအေမြန်မာပိုင်းစီစဉ်ကိုဖေ့စ်ဘွတ်စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ဒါပြင် website ကနေပြီးတော့တိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပတင်းနေ့ညနေခင်းအစီအစဉ်ကိုညနေ9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါဒီစီစဉ်တွေကိုလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
နောက်နေ့မှာအနေနဲ့များတော့တောင်းဝန်ရှိကြတာယူပါဗျာတစ်ဖက်ချင်းမှာယူပဲတော့လုံးဝတောင်းဝန်မရှိပါဘူးအမကြီးဆိုတာကတစ်ဖက်ချိန်မှာပဲပါချိန်လို့ရတာ哦တစ်ဖက်တည်းကချိန်နေပြီတစ်ဖက်က
လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီစိတ်မအေးပွေရအခြေအနေနဲ့ပတ်သက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကျမတို့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးပြောပြမှာပါအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာကျိုတီကျညာမထားပဲအီရက်နိုင်ငံကိုသွားရောက်နေပြီးဗုဒ္ဓဖူးနေ့မှာတော့အီရက်အရာရှိတွေနဲ့ဘက်ဒတ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။ကိုင်ရိုက VOA သတင်းတောက်အက်ဒဝတ်ယန်နင်းပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြမှာပါရှင
်။အီရက်ရဲတပ်ဖွဲ့နှစ်ပတ်လည်အခမ်းအနားမှာအီရက်ဝန်ကြီးချုပ်အက်ဒော့အဗ်ဒူမာတီကိုရဲတပ်ဖွဲ့ကခုံပြုနေတာဖြစ်ပါတယ်။အီရက်ရဲတပ်ဖွဲ့ရဲ့နှစ်ပတ်လည်နေ့မှာတိုက်တိုက်ဆိုင်ဆိုင်အီရက်ကိုရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဝန်ကြီးချုပ်တို့တီးခြားတွေ့ဆုံပွဲမလုပ်ခင်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာအီရက်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်နေတည်ထောင်ရေးကိုသာမကအီရက်နိုင်ငံတည်ငြိမ်လုံခြုံမှုရှိပြီးနိုင်ငံသားအလုံးဝါပြောတာရစီဖို့အီရတ်အစိုးရအဖွဲ့တည်းအကြံပေးမှုတွေကိုအမေရိကန်ပြည်ထောင်စုကလေးစားကြောင်ပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါ့အပြင်ဒေတာရင်းကလက်ချံ IS သွေးကြော်တွေကိုချေမှုန်းရေးအတွက်ကြိုးပမ်းနှိမ်မှုတွေကိုပါဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဝန်ကြီးပွန်ပီယိုဟာအီရတ်သမ္မတဘာဟမ်ဆာလီနဲ့လက်တော်ဥက္ကဋ္ဌမဟာမက်အယ်ဟာဘူစီရိုနဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတဆာလီကအီရန်နေနဲ့အမေရိကန်တပ်တွေရဲ့ပံ့ပိုးမှုကိုလိုအပ်နေကြောင်းဝန်ကြီးပွန်ပီယိုကိုပြောကြားခဲ့တယ်လို့အမေရိကန်ရဲ့နှစ်ပေါင်းများစွာကူညီပံ့ပိုးမှုအတွက်ကျေးဇူးတင်စကားပြောပါတယ်။ဒါအပြင် IS စစ်သွေးကြော်တွေကိုစစ်ရေးရနှိမ်နင်းနိုင်ခဲ့ပေမဲ့သူတို့အလုံးအမြင့်ပြတ်အောင်ခြေမုံရေးဟာမပြီးဆုံးသေးကြောင်းလည်းသမ္မတကပြောကြားခဲ့တာပါ။အီရတ်ဆက်တော်ဥက္ကဋ္ဌကလည်းအီရတ်နိုင်ငံပြန်လည်တည်ဆောက်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အမေရိကန်ဘက်ကအကူအညီပေးဖို့ကြိုးစားမှုတွေနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုနဲ့ဆွေးနွေးပါတယ်။အီရန်နဲ့ဆီးရီးယားကနေအမေရိကန်တပ်တွေရုပ်သိမ်းတဲ့ကိစ္စအတွက်ဆိုရင်ပြီးတချို့အီရန်နိုင်ငံရေးပါတီတွေရဲ့ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့နောက်ဂျက်တဘရီနေမှာအီရန်မှာအမေရိကန်တပ်တွေအနေထားနဲ့ပတ်သက်ပြီးအီရန်လွှတ်တော်မှာအခြေတင်ပြောဆိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးပွန်ပီယိုဘက်ကတပ်ကိစ္စတွေနဲ့ပတ်သက်ပြီးစိတ်မပူဖို့အီရန်ခေါင်းဆောင်တွေကိုအာမခံပေးမယ်ဆိုရင်တော့ဂျက်တဘရီနေလွှတ်တော်ဆွေးနွေးဖို့ကိစ္စကိုချက်ချင်းဖျက်သိမ်းပစ်ဖို့များတယ်လို့ဘက်တက်တက်ဆိုနိုင်ငံရေးတိုက်ပံဘာသာပေါမောက်ခဟန်နီအရှောကပြောပါတယ်အမေရိကန်နဲ့အီရတ်ကအမေရိကန်တပ်တွေလုံးဝရုပ်သိမ်းပေးဖို့တောင်းဆိုနေတဲ့အီရတ်ဆန္ဒတွေကြားမှာအီရတ်ခေါင်းဆောင်တွေညက်နေတယ်လို့အီရတ်နိုင်ငံရေးလေလာသူဟာဇမ်အယ်ရှာမာရီကပြောပါတယ်အမေရိကန်နိုင်ငံအော့ကလာဟိုမာတက်ကလို့အရှိလေပိုင်းဒေတာဆိုင်ရာအစီအစဉ်ကြီးကဲယိုရှုရလန်ဒစ်ကတော့ဝန်ကြီးပွန်ပီယိုဟာအီရတ်ရေးနဲ့ပတ်သက်ပြီးဗေးကြံနှံချက်ရင်ဆိုင်နေရတယ်လို့ပြောပါတယ်
America's position in Iraq, like its position in Syria, is
Iraq အမေရိကန်ရဲ့အနေအထားကစီးရီးယားမှာလိုပဲမြေမယာအနေအထားနဲ့ကြုံရပါတယ်။ဒါကြောင့်လဲဆိုတော့အီရတ်မှာအီရန်ဖြစ်စေခြင်းတလို့ဖြစ်သွားရင်အရှိလေပိုင်းဒေသမှာကွဲပြားတဲ့ဘာသာအယူဝါဒတွေကြားအတိမ်ဆောင်းမခံတဲ့အနေအထားနဲ့မလုံမုံထားမှုတွေတိုးလာမှာဖြစ်တယ်လို့အမေရိကန်ရဲ့အနေအထားကလည်းအာဏာသွားနိုင်ပါတယ်။ဒါပြင်အီရန်ရဲ့အနေအထားကပိုကောင်းလာနိုင်တာကြောင့်ပါ။ဒါကြောင့်လဲဆိုတော့ အီရန်ကရှီယာအများစုရှိတဲ့နိုင်ငံဖြစ်ပြီးအမေရိကန်ကဆူနီအများစုရှိတဲ့ဆော်ဒီအာရေဗျာနိုင်ငံဘက်ကလို့အများကမြင်နေတာကြောင့်ပါ
ဝါရှင်တန်အခြေစိုက်ပင်လယ်ကွေ့ဒေသကြီးလေးလာသူသီယိုဒိုကာရဆက်ကတော့အခုဝန်ကြီးပေါ်ပြရဲ့ခီးစင်ဟာဒီသတင်းပတ်တွေအတွင်းအီရတ်ကိုအမေရိကန်ထိပ်တန်းအရာရှိကြီးတွေတွားကြတာတက်တဲ့အချင်းဖြစ်ပြီးဒေသနဲ့အမေရိကန်တက်တွေရဲ့လှုပ်ဆောင်မှုနဲ့တက်ချထားရေးဆိုင်ရာအပြောင်းလဲတွေနဲ့ပတ်သက်ပြီးအီရတ်ခေါင်းဆောင်တွေကိုအာမခံပေးပြောမယ်လို့မျှော်လင့်ကြောင်းပြောပါတယ်ဒီခီးစင်မှာဆွေးနွေးမယ့်အကြောင်းအရာတွေထဲမှာအီရန်ပေါ်မှာအရေးယူတန်းခတ်မှုချထားတဲ့ကိစ္စနဲ့အတူဒေသနဲ့ရင်းနှံသင်ယူပို့ဆောင်မှုနဲ့အထူးအကာအကွယ်ပေးရေးအပြင်နောက်အရေးပါတဲ့အချက်တခုကစွန့်ရင်ဆိုင်ရာကိစ္စရပ်ပါဝင်နိုင်တယ်လို့ပြောပါတယ်ဒါအပြင်အိုမန်နိုင်ငံကိုဝန်ကြီးပွန်ပီကိုတွားရောက်ချိန်မှာတော့ပင်လယ်ကွေ့ဒေသရင်းစွန့်ရဆိုင်ရာဌာနတခုတည်ထောင်ရေးအတွက်ကြီးညာချက်ထုတ်ပြန်နိုင်တယ်လို့လည်းပြောပါတယ်
။ဆက်လက်ပြီးတော့ကမ္ဘာသတင်းဒီမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်မှာပါ
။တရုတ်သားမကြီးရဲ့ကချင်ခီးစဉ်နောက်ကွယ်ကသတိပေးချင်းချမှုများ Behind the Threats and Warnings of Chinese Ambassador's Kachin Visit ဆိုတဲ့ခေါင်းစဉ်နဲ့စောင်းမားရှင်နန်းလွင်အရာဝတီအွန်လိုင်းဂျာနယ်မှာရေးထားတဲ့တုံ့သက်ချက်ကိုဥစွာကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်သားမကြီးဟောင်းလျံနဲ့တွေ့ဆုံဖို့ကွန်မရောင်အောင်ခမ်းနဲ့ဖုန်းတော်ကြီးခလမ်ဆမ်ဆွန်တို့နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းမှာဖိတ်ကြားခဲ့တဲ့အချိန်တုန်းကတာမကြီးကသူတို့ကိုသတိပေးချင်းချောက်မှုတွေလုပ်လိမ့်မယ်ဆိုတဲ့အချက်ကိုလုံးဝမျှော်လင့်မထားခဲ့ကြဘူးလို့စောင်းမရှင်ကအစချီရေးသားထားပါတယ်။ကွန်မရောင်အောင်ခမ်းကတော့ကချင်ဒီမိုကရက်ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့အပြင်မနေ့ကကချင်ပြည်နယ်ကအထင်ကြီးရနိုင်ငံရေးပါတီကြီး၃ပါတီစုပေါင်းဖွဲ့စည်းလိုက်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပြီးဖုန်းတော်ကြီးခလမ်ဆမ်ဆွန်ကတော့ကချင် Baptist Convention ရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဒီဇင်ဘာ28ရက်နဲ့29ရက်တို့မှာအသီးသီးတွေ့ဆုံခဲ့ကြတဲ့အချိန်မှာသူတို့ထင်ထားခဲ့ကြတာကတော့တွေ့ဆုံမှုအတွင်းကချင်ပြည်နယ်မှာလက်တလောရင်ဆိုင်နေရတဲ့ငင်းကြိုင်ရေလုပ်ငန်းစဉ်တွေစစ်တပ်နဲ့ KYA အကြဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခတွေတဲ့ကိစ္စစတဲ့အရေးပါတဲ့အကြောင်းအရာတွေကိုကောင်းမွန်စွာဆွေးနွေးညှိနှိုင်းကြမယ်လို့မျှော်လင့်ခဲ့ကြကြောင်းကွန်မရွန်အောင်ခမ်းနဲ့ဖုန်းတော်ကြီးခလမ်ဆမ်ဆွန်တို့ဘက်ကမျှော်လင့်ခဲ့ကြတဲ့အကြောင်းအဲ့ဒီပုံကုန်အုပ်ရဲ့ပြန်ပြောပြချက်တွေကိုကိုကပီးဆောင်းမရှင်ကရေးသားထားပါတယ်တွေ့ဆုံမှုအတွင်းတရုတ်တမကြီးကကချင်နိုင်ငံရေးပါတီတွေနဲ့ဘာသာရေးအဖွဲ့အစည်းတွေအနေနဲ့မြစ်ဆုံဆဲကိစ္စအပါအဝင်ပြည်내တွင်းကတရုတ်စီမံကိန်းတွေကိုမကန့်ကွက်ကြဖို့နဲ့ကန့်ကွက်မယ်ဆိုရင်စိုးရတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုပြီးချင်းချောက်ပြောဆိုခဲ့တဲ့အကြောင်းပြန်ပြောပြချက်တွေကိုစောင်းမမကိုကာဖော်ပြထားပါတယ်တရုတ်သမ္မတရှီကျင်းပင်ကမ္ဘာကထပြုအကောင့်ထဲဖော်ဖို့ပြင်ဆင်နေတဲ့ Belt and Road Initiative လို့ခေါ်တဲ့ခေတ်သစ်ပိုလမစီမံကိန်းကြီးမှာကချင်ပြည်နယ်ကပထဝီနိုင်ငံရေးအနေအထားအရအရေးပါတဲ့နေရာမှာရှိနေတာကြောင့်ဒေသခံတွေရဲ့ကန့်ကွက်မှုမရှိအောင်တရုတ်ဘက်ကအခုလိုပြအားပေးလှုပ်ဆောင်လာနေတာဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုအခုနှစ်အစောပိုင်းမှာလာရောက်လည်ပတ်ဖို့ရှိနေပြီးအဲ့ဒီလိုလာတဲ့အချိန်မှာမြန်မာနိုင်ငံအတွင်းကတရုတ်တို့ရဲ့စီမံကိန်းတွေအတွက်သဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်အောင်တရုတ်သမ္မတကြီးကအရေးပါတဲ့ဒေသတွေကိုတွားရောက်ပြီးဒေသခံနိုင်ငံရေးဘာသာရေးခေါင်းဆောင်တွေနဲ့ကြိုတင်ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့တရုတ်သမ္မတကြီးရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာဒေသခံတွေရဲ့သဘောထားတွေကိုနားထောင်ပြီးညှိနှိုင်းဆောင်ရွက်တဲ့ပုံမပေါက်ဘဲအထက်စီးကနေဖိအားပေးချင်းချောက်နေတဲ့သဘောပေါက်နေတယ်လို့တာမကြီးဟောင်းလျံနဲ့တွေ့ဆုံခဲ့သူတွေကပြန်ပြောပြတာကိုစောင်းမမကိုကာဖော်ပြထားပါတယ်။တရုတ်တို့ကမြန်မာနိုင်ငံအတွင်းမှာအကောင့်ထဲပေါ်မဲ့ခေတ်သစ်ပိုလာမစီမံကိန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားတာကြောင့်ကချင်ဒေသခံတွေကတရုတ်တို့ရဲ့စီမံကိန်းတွေကိုမကန့်ကွက်ပါဘူးဆိုတဲ့စာရေးပြီးတောင်ဆန်းစုကြည်ထံတာမကြီးကပို့ခိုင်းတဲ့အထိတွေ့ဆုံမှုအတွင်းတောင်ဆန်းစုကြည်ထံပို့ခိုင်းတဲ့အထိတွေ့ဆုံမှုတွင်တာမကြီးကဖိအားပေးပြောဆိုခဲ့တယ်လို့ဆိုပါတယ်။တောင်ဆန်းစုကြည်ကိုနိုင်ကတချင်ကမြစ်ဆုံဆဲစီမံကိန်းနဲ့မြန်မာနိုင်ငံအတွင်းကတခြားတရုတ်စီမံကိန်းတွေကိုကန့်ကွက်ခဲ့သူပါ။ဒါပေမဲ့အခုအချိန်မှာတော့တောင်ဆန်းစုကြည်ရဲ့သဘောထားဟာအဲ့ဒီလိုမဟုတ်တော့ပဲပြောင်းသွားပြီလို့တရုတ်တာမကြီးကကချင်ကောင်းဆောင်တွေကိုပြောခဲ့တဲ့အကြောင်းဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.arwri.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ရရှိများတဲ့ဒီခေတ်ပြည်မှာလက်နက်ကင်ပြီးပထားတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဒီတင်မာမှုတွေလက်နက်ကင်ပြီးပကတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။လက်ရတဝန်းကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညဉ့်ရီအတွက်သောတာရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။
Pawe Swinwe Mimia Ludurini ne, Fu ye phone and bat, de, Nitonya ne, Doshin ne, Nanga Nali who call you be, Satuyame telephone and bago, Jotin people Tana Mare, Kurama Pawan I Nedurini nele, email never pipi, as I find never pipi, Fu ye email Lisa, Burmese at VOAnews.com go, Jotin people Tana Lu, Fu ye Facebook Samina Namale, Machabi to the Hita people Tana Mare.
นี่เนี่ยได้ยายนี่ได้สิงห์อยู่สุบาเลยရှင်นิมานနိုင်ငံကနောက်ဆုံးအချိန်ဤဖြစ်ပျက်နေတဲ့လက်ရှိဒီအချိန်ဤနဲ့ပတ်သက်ပြီးတော့ဗီအိုအေတော်တာရှင်ဤရဲ့အမြင်သဘောထားတွေကိုတင်ပြဆွေးနွေးနေတဲ့တိုက်ရိုက်လေးလိုက်စီစဉ်နေမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့ဦးကျော်စံသားရဲ့မြန်မာအရေးတုံးသက်ချက်ကို နားဆင်ရမှာပါရခိုင်ပြည်နယ်မှာမြန်မာတက်မတော်တို့ကြားဆေးရေးပဋိပက္ခတွေကြီးထွားလာတာဟာဘယ်သူအတွမ်းမှအကျိုးမရှိနိုင်ဘူးအနှုတ်လက္ခဏာသာဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကတိကဟောင်းမြန်မာရေးရာသူတည်သူဦးခင်မောင်စောကတုံ့တက်ပါတယ်စိတ်မအေးပွေဒီအရေးနဲ့ပတ်သက်ပြီးတော့ဦးခင်မောင်စောနဲ့ဒီဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုကျမတို့နားဆင်ကြရအောင်ပါရှင်
ဒီကနေ့ဆရာနဲ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့ရခိုင်ပြည်မှာအခုဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပါတယ်ပထမဆုံးကတော့တကယ်ကြီးဖြစ်ခဲ့ရတဲ့အခြေခံအကြောင်းရင်းတွေကိုကျွန်တော်ဆွေးနွေးကြပါစို့အခြေခံအကြောင်းရင်းဆိုတာကတော့ခင်ရာဖြစ်ကြပြီဆိုရင်တော့နှုတ်နဲ့မှာအနေနဲ့များတော့တောင်းဝန်ရှိကြတာကြီးပဲပါဗျာတစ်ဖက်ချင်းမှာကြီးပဲတော့လုံးဝတောင်းဝန်မရှိပါဘူးဟိုမှာဂ
ပူပြီးဝေးဝေးလန်းလန်းကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့မျိုးချစ်စိတ် ethnic nationalism ပူပြီးတော့ပြင်းထန်လာတယ်ပူပြီးတော့ထွန်းတောက်လာတယ်လို့ကျွန်တော်စဉ်းစားမိပါတယ်ရခိုင်မှာလည်းပဲကျွန်တော်ငငယ်ရုံးငါတဲ့တော်မှာပူပြီးပြင်းထန်လာတယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုရင်ရခိုင်ပြည်နယ်မှာဖုန်ဖြိုးတိုးတက်မှုလည်းမရှိဘူးလူငယ်တွေအလုပ်ကိန်းလည်းမရှိဘူးဆိုတော့လူငယ်တွေကလည်းအကုန်လုံးကြောက်စိမ့်တူဖို့သွားသူသွားနိုင်ငံခြားထွက်ပြီးအလုပ်လုပ်သူလုပ်စားသဖြင့်လုလာကြတော့အဲ့လိုခံပြင်းမှုတွေလည်းပါမယ်လို့ထင်ပါတယ်
အဲ့ဒါဥကြံတယ်လည်းကျွန်တော်နဲ့ယူဆရင်တော်လေးတူပါတယ်ကျွန်တော်လည်းအဲ့ဒါကိုလက်ခံတယ်ဘာလို့ဆိုကျွန်တော်တို့ငငယ်ရတဲ့ကိုအခုခေတ်တိုင်းရင်းသားတွေမှာမြို့ချစ်စိတ်ပူပြီးပြင်းထန်လာတယ်ဆိုတာကတော့မှန်တယ်ကျွန်တော်တို့ငငယ်တို့ကဒီလောက်မှပြင်းထန်ဘူးအခုရခိုင်ပြည်နယ်နဲ့ရှိမယ်ဆိုရင်ရခိုင်ပြည်မှာကအရွယ်ကောင်းလူတွေမရှိသလောက်ဖြစ်နေတယ်ပြည်ညာကျင်းလည်းမရှိသလောက်ဖြစ်နေတယ်ပြည်ညာတည်းကနိုင်ငံသားရောက်အလုပ်လုပ်ကြတယ်ပါတယ်တချို့လူငယ်လူရွယ်တွေကျတော့လက်ရှိဘာကြီးအခြေအနေကြောင့်ရောအိမ်ရဲ့အခြေအနေကြောင့်ရောယူရီးယားတို့မလေးရှားတို့မှာရောက်ပြီးလုံလုံနေတဲ့ရခိုင်တွေကတိမ့်နဲ့ချီနေတယ်။အတချို့ရခိုင်ရွာတွေမှာမိမတွေနဲ့အဖိုးကြီးအဖွားကြီးတွေပဲရှိနေပြောတယ်။ကလေးတွေပဲ။အဲ့လိုအခြေအနေဖြစ်နေတယ်။အဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာအရင်ကချက်ချင်းအများကြီးရှိနေတော့အရင်ကတော့စီအစိုးရဆိုတော့သိမလုပ်ရဲဘူးညီနေကြတယ်။အခုကဒီမိုကရေစီပေးတဲ့ဗားတယ်ပုံမှန်လင်းပြောင်းခွင့်ရှိတယ်ဆိုတော့အခွင့်အရေးများပေါ်ရလာမလားဆိုပြီးတော့များပို့ပြီးတော့ပြောလာကြတယ်လို့ကျွန်တော်ထင်မိတယ်လေ။
နောက်တစ်ခုကဆရာစောစောကပြောတဲ့နှစ်ဖက်လုံးကတော့အမားရှိမှာပဲ။ဘာညာပြောနေအောင်ကျွန်တော်တစ်ခုစဉ်းစားမိတဲ့ဆက်ဒီမှာအခုခိုင်ပြည်နယ်ဟာဒီဘင်္ဂလီလို့ဒေသကခေါ်တဲ့လူတွေရဲ့ခလုံးမှုစိတ်များလာတဲ့ဌာနေမှာကြီးပြင်းမွေးဖွားလာတဲ့လူတွေအပြင်ဒီဘက်ကစိတ်ဝင်လာတဲ့လူတွေအများကြီးဖြစ်လာတယ်။ဒါကြောင့်နယ်မြေဆုံးရှုံးရမယ်၊နယ်မြေဝါမျိုးခံရမယ်၊အန္တရာယ်ကြောက်နေရဆိုတာရခိုင်လူမျိုးတွေရခိုင်တိုင်းဒေသတွေစီးကြပါတယ်ဆရာ။ဒါပေမဲ့ဒီလိုအချိန်မျိုးမှာသူတို့ကမြမတက်မတော်နဲ့လည်းတိုက်ပွဲဖြစ်တယ်။ပြည်တော်စုအစိုးရနဲ့လည်းပဲရခိုင်ပြည်နယ်ရဲ့နိုင်ငံရေးအဖြစ်သူတို့သဟဇာတမဖြစ်ကြတာလည်းတွေ့နေရတော့ဒီအချိန်တွေကတော့ကောင်းတဲ့လက္ခဏာဟုတ်ရဲ့လားဆရာ။အခုချိန်မှာဒီလိုတိုက်ပွဲဖြစ်လာ
တာပုံမှန်ကတော့လုံးဝမကောင်းတဲ့လက္ခဏာပါ။မြမပြည်မှာဒီရခိုင်ပြည်နယ်ကိုဒုတိယအဆင့်ရဲ့သောပြည်နယ်လို့သူတို့ပြောရတယ်။ဒါပေမဲ့ကျွန်တော်အမြင်မှာဆိုတော့အဆင့်ရဲ့သောပြည်နယ်ဖြစ်နေမယ်။ဘာလို့ဆိုရင်သူပြည်နယ်တို့ပြောကြတဲ့ချင်းတွေကနိုင်ငံညမှာပညာတတ်ရင်ဖြစ်ရောက်နေချင်းတွေကအများကြီးရှိတယ်။ပညာတတ်ချင်းတွေအများကြီးရှိတယ်။ကျွန်တော်ရခိုင်မှာပညာတတ်အရန်ကုန်နေရတယ်။အဲဒါဥစ္စာဆောင်ကလည်းတိမှာပဲ။ညို့ထုတ်ယူလို့ရတဲ့ဘဝကိုရောက်နေပြီ။အဲဒါကလည်းတစ်ခုပါတယ်။နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ညရခိုင်ညီမာလည်းမကျေနပ်ချက်တွေကတော်တော်များနေကြပြီနဲ့တူပါတယ်။စပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်ရွက်ောက်ပွဲနိုင်နိုင်တော့အများစုနိုင်တဲ့ပါတီအစိုးရမဖွဲ့လျောက်ဘူး။အဲဒီကလည်းဒီခိုင်နေစိတ်ထဲမှာတည်နေတယ်ငါတို့ကနှိမ့်နေငါတို့ဒီမှာငါတို့လူမျိုးစုအများကြီးရရင်ငါတို့အစိုးရဖောက်ခွင့်မရဘူးဘုံအစိုးရချုပ်ကင်နေတာခံနေရတယ်ဘာမှလက်လောက်ဖြစ်မရှိဘူးပြည်내ဆန္ဒမဲ့ပဲရှိတယ် အဲ့တော့အခုချိန်မှာတိုင်းရင်းသားတွေမကျေနပ်မှုပုံများလာတယ်ဆိုတာကိုချက်ကြီးဖြစ်စေမချက်ကြီးဖြစ်စေကျွန်တော်တို့လက်ခံရမှာပဲဘာဖြစ်ဆိုကျွန်တော်တို့ငွေငွေတော့ရှိပါရည်ရဲ့အင်တာကောင်းနေတာဟိုပတ်စံနေတမတော်ရှင်အဝဆန်းနေတဲ့ရှင်တွေကိုလက်ဆောင်လာပြတယ်ဆိုတော့ဘယ်သူမှအဲ့ဒါကဥမတော်ရင်ကြေတနာချင်းမဟုတ်ပြိမစင်စားဘူးအခုကဆင်းရဲမစင်းရဲတွေကလက်တဲ့လက်ဆင်းရဲတွေကလက်တဲ့လက်
ောက်ပွဲမှာရခိုင်ပါတီကအများစုနိုင်တယ်။ဒါပေမဲ့အစိုးရဖွဲ့ခွင့်မရှိဘူး။ဘ ഹു အစိုးရကဘ ഹു အနာယပါတီကပဲအဓိကချုပ်ကန်ပြီးတော့လုပ်ခဲ့ဆိုဒီကိစ္စဟာလည်းပဲမကျေနပ်စရာလည်းဖြစ်နေလို့ဆိုရင်မှားမလို့ဆရာ။တကယ်တော့ဒီကောက်ပွဲလည်းကျင်းပပေးတယ်နိုင်လဲနိုင်တယ်နိုင်ပေမဲ့လည်းသူတို့ဘာမှစီမံခွင့်မရဘူး။သူတို့တိုင်းဒေသအတွက်အရေးကြီးဆုံးဖြစ်တဲ့ဒီဘင်္ဂါလီကိစ္စမှာတော့မှသူတို့ရဲ့ပြောရေးဆိုရင်တခွန်းဘာမှမရှိဘူးဖြစ်နေဆိုတော့လည်းပဲခံပြင်းတာတော့အဆန်းလို့ပြောကြမလားဆရာ
။အဲ့ဒါမှန်ပါတယ်။ကျွန်တော်လည်းအခုကျော်တန်တာမြင်တယ်လို့ပဲမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုမှာသူတို့ကသူတို့ကြောင်းပြတာပေါ့ဗျာ။ဟိုဖွဲ့စည်းပုံအခြေခံဥပဒေကပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကခံထားပြီဆိုတော့သူတို့ခံထားတယ်ပေါ့။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာရေးတာကနိုင်ငံတော်ဟိုပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကခံထားပြီပဲဆိုတာ။ပြည်ထောင်စုညွှန်ကနိုင်ငံတော်သမ္မတကမိမိပါတီကလူကိုခန့်မြေတော့မှမရေးတာပဲဆိုတော့အများနိုင်တဲ့ပါတီကလူကိုတင်ရင်နဲ့ခန့်ပြနေရင်ဒါပြီးသွားမှာပဲအဲ့ဒါကျွန်တော်တိတိလောက်ကရခိုင်ပြည်နယ်နဲ့မဟုတ်ဘူးလားရှမ်းပြည်နယ်မှာလည်းပါတယ်နှစ်ခုအဲ့ဒါဒီထဲနဲ့ဆိုတော့အဲ့ဒီတိုင်းရင်းသားပြည်နယ်သားတွေမကျင်းတတ်လည်းပါမယ
်ဟုတ်ကဲ့အဲ့ဒီတော့အခုရခိုင်ပြည်နယ်တစ်ခုရဲ့ကိုကြည့်ပြောမယ်ဆိုရင်စောစောကပြောတဲ့ဘင်္ဂါလီလို့ခေါ်တဲ့ဒီဘက်ကလူတွေကြွကြော်ဝင်ရောက်လာမှုကလည်းအများကြီးဖြစ်နေတယ်ပြည်ထောင်စုအစိုးရနဲ့လည်းပဲသိပြီးတော့ပနာမဆောက်ဘူးဖြစ်နေရဆိုတော့ဘယ်လိုဖြစ်လာမလဲရခိုင်လူငယ်တချို့ရဲ့စိတ်ထဲမှာတိတ်ငါကြီးခံပြင်းပြီးတော့ဟာငါတို့စီးကြနေမယ်ဘာညာလို့တွေးကောင်းတွေးလာကြပါလိမ့်မယ်အဲ့အတွေးကတော့အန်တရာမများဘူးလားဆရာအ
ဲ့ဒါကတော့တော်တော်များများငါတို့တွေးနေငါတို့မှသူတို့ website တွေပါလေသွားကြည့် Facebook တွေကြည့်ရင်သူလည်းယူရမယ်သူလည်းရမယ်ရမယ်ဘာညာအဲ့လိုမျိုးတွေဖြစ်နေတယ်ဒါပေမဲ့အဲ့ဒါကလည်းဟိုအဖြစ်မဲ့ဆိုရင်တော့တွေးပူလုံးချိန်မှာတွေးတဲ့အတွေးတစ်ခုလိုပဲကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့နိုင်ငံတစ်ခုကိုထူထောင်မယ်ဆိုလို့ရှိရင်လွတ်တဲ့နိုင်ငံထူထောင်တဲ့အခြေအနေရှိပြီလား။အဲ့ဒါကိုကြည့်ရမယ်။ကိုယ်မှာကိုယ့်ရဲ့အခြေအနေအင်အားဘယ်လောက်ရှိလဲ။လူရင်းအင်အားပညာသားဘယ်လောက်အုပ်ချုပ်မှုစီမံခန့်ခွဲမှုပိုင်းမှာလူဘယ်လောက်ရှိနိုင်လဲ။အဲ့ဒါမျိုးတွေရှိလားမရှိလားကိုအရင်ဆုံးစဉ်းစားပြီးမှလွတ်တဲ့နိုင်ငံထောင်ဖို့ဆိုတာပြောမှာပေါ့။ဘာမှပြမလဲအရင်ကလွတ်လပ်ရေးမရခင်တော့ဘုရားဆံပွန်နဲ့ပြောသွားတယ်မလားလွတ်လပ်ရေးရပြီရညာတော့လေဟောမှာဘယ်ပါကြီးတက်တဲ့ဘယ်အစိုးရတက်တဲ့ကောင်းကောင်းမမလုပ်တင်လို့ရှိရင်အဲ့ဒါဟိုကလူနိုင်ငံဖြစ်နေမှာပဲဆိုတာအဲ့တော့ခုနေမှာလဲဟိုရခိုင်ပြည်လွတ်လပ်ရေးဘာညာမှန်းမဲ့အစားဒါကျွန်တော်အမြင်ကိုပြောရမယ်ဆိုရင်တော့ဗမာပြည်မှာရည်တဲ့မှာပဲနေပြီးတော့ပြည်နယ်သားအခွင့်အရေးပြည်တော်စုသားအခွင့်အရေးကိုဗမာပြည်နဲ့တန်းတူရပြင်နေလို့ထင်တယ်အဲ့ဒါကိုလည်းဘ ഹു အစိုးရကရခိုင်နေမဟုတ်ဘူးဗျာကျန်တဲ့တိုင်းရင်းသားတွေအကုန်လုံးကိုပေးပြင်နေလို့ကျွန်တော်ယူဆတယ
်အေးအေးကထုတ်ပြန်တဲ့ဟာတွေမှလည်းသူတို့ဟာခွဲထွက်မယ်လွတ်လပ်ရေးမယ်ဆိုတော့တခါမှမပြောပါဘူးသစ်မှန်တဲ့ Federal Democracy ပြည်တော်စုပဲလူကျင်လို့သူကပြောတာပါဒါပေမဲ့တစ်ဖက်မှာတော့အစိုးရရဲ့ပြောပြချက်တွေမှာဒီလူတွေကခွဲထွက်ဖို့လုပ်နေတယ်တင်းတွန်းပို့တာအာဆာနဲ့ပူးပေါင်းနေတယ်လို့ပြောတာအဲ့အမျိုးလည်းထွက်လာတယ်ဆိုတော့လောလောဆယ်ကင်တွယ်ပုံကလည်းပြောစရာဖြစ်နေတယ်ဆရာ
အစိုးရကြီးညာချက်ကြီးတယ်မှာ EERD အာဇာရင်းနဲ့သွားပေါင်းတယ်ဘာကြံဖက်ဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထဲမှာသူတို့စခန်းနေရှိတယ်လို့ပြောတယ်ဟိုဘင်္ဂလားဒေ့ရှ်ချက်ချက်ပြက်ကချက်ချက်ပြန်ညင်းတယ်သူတို့ပြည်ထဲမှာလည်းမရှိဘူးနောက် EERD နဲ့သူတို့နဲ့အာဇာနဲ့ဆက်သွယ်ဘာမှမရှိပါဘူးနဲ့ညင်းတယ်ကျွန်တော်ဆိုလိုတာကဥပမာအဖြစ်ကတခုခုပြောပြီးဆိုစိတ်မဲ့ရှိရင်သိရှိရမယ်ပေါ့ဗျာဥပမာသူတို့ပြောတယ် EERD အာဇာနဲ့ပေါင်းတယ်ကဲဘယ်နည်းပဲကဘယ်မှာပေါင်းတယ်ထောက်ထားတယ်ပြဘယ်မှာသူတို့ဘာတွေဆွေးနွေးတယ်ဘာတွေရှိတယ်ဟာလားနောက်တစ်ခါဓမ္မမဟုတ်လို့ရှိရင်ဘင်္ဂလားဒေ့ရှ်ရဲ့ပြည်ထဲမှာအေးအေးနဲ့အာဇာစခန်းနေရှိတဲ့ဆရာကတောင်းရင်တပ်ပေါ်နေပါလေပြန်နိုင်တော့ကောင်းတာပေါ့ဒီမှာဒါပဲနေပဲနေမှာဘယ်လိုစခန်းနေရှိတာကိုကျွန်တော်တပ်ပေါ်နေနေရထားတယ်ဆိုတာအဲ့လိုဟာမျိုးမပြဘဲနဲ့ဆွဆွဲလို့ရှိရင်တော့တယောက်ကပြောတာကိုသူပြောရင်ငါပြောနောက်တယောက်ကလည်းကိုညင်းညင်းလိုညင်းဆွဲတဲ့ပုံမျိုးတွေဖြစ်နေမှာပေါ့
ဟုတ်ကဲ့ဆိုတော့ဒီကိစ္စပြည်လဲလာနိုင်တဲ့အလားအလာရောဆရာမြင်ပါလားပြည်ထောင်စုအတိုင်းအတာအင်အားစုတွေကများဝင်ပြီးတော့ညှိနှိုင်းပြောစုဖြောင်းချတာကိုနှစ်ဖက်လုံးလက်ခံရမယ့်သဘောကရှိနေပါသလ
ားအမှန်ကတော့ဗမာပြည်ရဲ့ပြည်တွင်းစစ်ဆိုတာကတော့အမှန်ကျွန်တော်တို့နေရာလေးတွေကစနေတဲ့ပြည်တွင်းစစ်ကဂရက်ကြီးမဆုံးသေးဘူးပြီးတော့လက်လာရေးရပြီး၃လကြာတည်းကစပြည်တဲ့ပြည်တွင်းစစ်
အခုဆက်လက်ပြီးတော့ဒေါ်လာလာတန်ရဲ့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါ
idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing က noun နံအဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ် ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလေဆင်နူတယ်လို့ဆိုရမှာပါ လူတူဦးဟာလောင်းကစားရမှာပဲဖြစ်ဖြစ် ရည်ရွယ်မှုနောက်မှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်သူကြောင့်ပဲဖြစ်ဖြစ် တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ် အမျက်မျက်ကလေးရလိုက်တယ် ကျမတို့မြန်မာဘန်ကာရဆိုရင် အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်
The business tycoon made a killing in the gas exploration project. The business tycoon made a killing in the gas exploration project.
We atoli yalaite, amyamnyekli yalaite, apwa ji pwa laite soin belu pyo mle.
Make a killing.
Lo pyo lo ya ba le. Era ga ro di ni mne twe tin pya ga de idiom atong me phit ba le.
Sat pi ro tu yong chi ya asi sin go tin sat ma ba American pi thaw su Brandy Stack do ma
ပညာသင်ကြားနေတဲ့ကိုဒေးဗစ်ဂမ်အောင်ရဲ့ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရအောင်ပါရှင်။ကိုတော့ရှင်ရအောင်လုံးခွင့်ရမှာပါဗျာ။ကျွန်တော်နာမည်ကတော့ဒေးဗစ်ဂမ်အောင်ဖြစ်ပါတယ်။ကျွန်တော်ကအခုမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာရှိတဲ့ဘရန်ဒိုင်းစတက်ကတူမှာရရှိတည်တဲ့သောနိုင်ငံတကာဖွံ့ဖြိုးပါတာရဲ့ကိုအထူးပြုလေ့လာနေတဲ့ဖွဲ့လွန်ကြောင်းသားတစ်ယောက်
ုင်းမသိဝင်မြောက်မိပါတယ်ကျွန်တော်ဒီနေ့ညဝင်မြောက်မယ့်အကြောင်းအရာလေးကတော့ဒုတိယအောင်မြင်ဖို့အတွက်လိုအပ်ဆုံးအရာဆိုပြီးခေါင်းစဉ်ပေးထားပါတယ်အဲ့ဒါကတော့သိပ္ပံနေကြလေးလာဖော်ထုတ်ထားတဲ့ theory တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင့်မြင့်ဖို့တူအရာရောဖက်ကူးမှတ်ဘူးရဲ့နာမည်ကျော်ပုဂ္ဂိုလ်ကြီးများရဲ့အထုပ်ပတ်တိတွေတွေကနေကောက်ချက်ချမိတဲ့အတွေးအမြင်တစ်ခုသာဖြစ်ပါတယ်လူတွေအောင်မြင်ဖို့အတွက်ဘယ်အရာတွေကအရေးကြီးဆုံးလဲလို့မေးလာလို့ရှိရင်ပြီးလို့ရတဲ့အဖြေတွေကအများကြီးပါဒီတဲကမှအချိန်ကိုအကျိုးရှိစွာအသုံးချတတ်မှုကုသင်းစာရိတ္တအကောင်းမှုဉာဏ်ပညာထက်မြတ်မှုလူမှုဆက်ဆံရေးကောင်းမှုစသဖြင့်အကြောင်းအရာတွေအဖြေတွေအများကြီးပြောလို့ရပါတယ် ဒါပေမဲ့အဲ့ဒီအရာတွေအားလုံးအတွက်ပိုပြီးအရေးကြီးတဲ့အရာတော့ပြင်းပြတဲ့စိတ်ဆန္ဒရှိမှုဆိုတဲ့အရာပဲဖြစ်ပါတယ်။အင်္ဂလိပ်လိုဆိုလို့ရှိရင်တော့ passionate ဖြစ်တယ်လို့ပြောရပါတယ်။ဒီ passion လို့ပြောတဲ့အခါမှာလူတစ်ယောက်ဟာ cause တစ်ခုအတွက်ဆိုလည်းကောင်းအကြောင်းအရာတစ်ခုအတွက်ဆိုလည်းကောင်းမိမိဘဝတိုးတက်ရာတိုးတက်ကြောင်းနဲ့ဆက်နွယ်ပြီးကိုရောစိတ်ပါပြင်းပြင်းပြပြဆန္ဒရှိမှသာဒီထက်ကကျွန်တော်ပြောသွားတဲ့အချိန်တို့လူမှုဆက်ဆံရေးတို့ပတ်တကူစူးစမ်းအထောက်အမှုဆိုတဲ့အရာတွေကနောက်ကလိုက်လာနေမှာဖြစ်ပါတယ်။ကျွန်တော်တို့လူဆိုတဲ့အမျိုးကပြင်းထန်ကြတာသဘာဝပါ။ကိုယ့်ရဲ့စိတ်ကသာအပြည့်အဝလုံးဆောင်မှုမရှိခဲ့ဘူးဆိုလို့ရှိရင်ကိုလုံးနေရတဲ့အရာပေါ်မှာအာတိသပြင်းပြမှုတစ်ခုခုကသာနောက်ကနေတွန်းပို့နေရမျိုးမရှိခဲ့ဘူးဆိုလို့ရှိရင်ဘဝကပိုပြီးတော့ပြင်းမှန်းတယ်လို့စူးစမ်းရချိုးနဲ့တယ်လို့လည်းဘယ်တော့မှခံစားရမှာမဟုတ်ပါဘူး။ကျွန်တော်တို့ပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အောင်မြင်နေတဲ့ကမ္ဘာကျော်ပုဂ္ဂိုလ်ဘုသူ့ကိုပဲဖြစ်ဖြစ်ကြည့်လိုက်လို့ရှိရင်တို့တယောက်ချင်းစီတိုင်းမှာဖုံးပြထားလို့မရတဲ့ passion ဆိုတာရှိနေတယ်ဆိုတော့တိုင်းသာတွေ့ရမှာဖြစ်ပါတယ်။ Apple ရဲ့ Steve Jobs ကိုပဲကြည့်ပါလား။ Alibaba ရဲ့ Jack Ma ကိုပဲပြောမလား။ Michael Jackson ကိုပဲကြည့်မလား။ Obama ကိုပဲပြောမလား။ဒါမှမဟုတ်ရင်ကျွန်တော်နိုင်ငံရဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာပြည်ရဲ့ Democracy ရင်းနဲ့ပတ်သက်ပြီး passionate မဖြစ်ခဲ့ဘူးဆိုလို့ရှိရင်သူလည်းအခုဒီနေရာကိုရောက်လာဆရာအကြောင်းမရှိပါဘူး။အဲ့တော့အဖြေကရှင်းရှင်းလေးပါ။ကျွန်တော်အားလုံးတို့ဘဝမှာအောင်မြင်ဖို့ရန်အတွက်universal formula ဆိုတာမျိုးကတော့မရှိပါဘူး။ဒါပေမဲ့ဒီကြော်တစ်ခုကကျွန်တော်အားလုံးစီမှာမိမိရဲ့စိတ်ရဲ့အတွင်းသဏ္ဍာန်ထဲမှာကိန်းအောင်းနေတဲ့ကိုယ်တကယ်ဖြစ်ခြင်းနဲ့ကိုယ်တကယ်လုပ်ခြင်းနဲ့စိတ်ဆန္ဒပြင်းပြပြပြနဲ့စိတ်ကောလူကပုံပေးပြီးသူစိတ်ပုံဖို့ခြင်းနဲ့စိတ်ကူးအိမ်မက်စန္ဒရီဆိုတာရှိမှဖြစ်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုမိမိကိုယ်ထဲမှာအချိန်မနှောင်းခင်ရှာဖွေဖို့ကစိတ်ကိုအရေးကြီးပါတယ်။ဒီခေါက်တလေးမှာတော့မိမိရဲ့လက်ရှိရောက်နေတဲ့နေရာလက်ရှိဖြစ်တည်မှုအခြေအနေကမိမိရဲ့ passion ကိုလွတ်လွတ်လပ်လပ်ရှောက်ပွေစူးစမ်းဖို့အတွက်အခွင့်မသားစရာမျိုးဖြစ်တတ်ပါတယ်။ဒါပေမဲ့မဆိုးရင်ပါလေ။မိမိရဲ့ passion ကိုသာတွေ့အောင်ရှာပါလို့ကျွန်တော်ကတိုက်တွန်းချင်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုတွေ့သွားတဲ့အခါကျလို့ရှိရင်ကျန်တဲ့အရာတွေအားလုံးကသူ့ဟာသူအဝင်ပွင့်ကြဖြစ်လာပါလိမ့်မယ်။လမ်းကြီးမှာရှိနေတဲ့ကြိုးတွေ့နေတဲ့အသားစီတွေအားလုံးကိုလည်းကြော်ဖြစ်နိုင်ဖို့အတွက်သင်လိုအပ်တဲ့စိတ်တခွန်အားတွေကိုအဲ့ဒီ passion ဆိုတဲ့အရာကပဲဆောင်ရှင်းပေးပါလိမ့်မယ်။ကျွန်တော်ဒီနေ့သူယုံကြည်ရဆိုတဲ့အစီအစဉ်လေးကနေပြီးဝင်ပြခဲ့တဲ့ဒီအကြောင်းအရာလေးကတော်တော်ရှင်များအတွက်တွေးစရာတစ်ခုခုဖြစ်မယ်လို့ကျွန်တော်ပြောလိမ့်မိပါတယ်။အားလုံးပဲမိမိရဲ့ passion ကိုရှာတွေ့နိုင်ကြပါစေလို့ကျွန်တော်ဆုမကောင်းတောင်းအပ်ပါတယ်။အားလုံးကိုကျေးဇူးတင်ပါခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်နေတဲ့သူယုံကြည်ရအစီအစဉ်ပါရှင်ခုတော့ကြာသပတေးနေ့နည်းနည်းခင်းပြည်ဝမြန်မာပိုင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါ
American Mexico နဲ့နိုင်ငံခြားတရားဝင်လာရောက်မှုတွေကိုတားဆီးရတဲ့အတွက်နေဆက်တိုင်းကာရန်ဖို့လိုအပ်တဲ့သမ္မတ Donald Trump တောင်းခံထားတဲ့ရန်ပုံငွေမရခဲ့တဲ့နောက်မှာသမ္မတကထိပ်တန်း Democrat အမတ်တွေနဲ့အင်ပီရိုမှာကျင်းပတဲ့တွေ့ဆုံပွဲကနေရုတ်ထီးထွက်ခွာသွားခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွတ်တော်လူနည်းစုအမတ်ခေါင်းဆောင် Chuck Schumer တို့နဲ့သူ့ရဲ့ဆွေးနွေးပွဲဟာအချိန်ဖြုန်းကတက်တက်ပဲဖြစ်နေတဲ့အကြောင်းသမ္မတ Trump ကသူ့ Twitter ကနေရေးပါတယ်။ကောင်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာရွေးကောက်ပွဲရလဒ်တွေကျင်းပတော့မှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားတွေတိုင်းပြည်ရင်းမှာမနေဘဲထွက်ခွာသွားကြဖို့အမေရိကန်တပ်ရင်းကနေသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ30ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုဒေသဆန်တော်ချိန်ဗုဒ္ဓဘူးနေ့ည7နာရီအချိန်မှာကျင်းပမယ်လို့ကောင်ဂိုရွေးကောက်ပွဲကော်မရှင်ကပြောထားတာပါ။ရခိုင်ပြည်နယ်ရင်းအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့တမတော်ဘက်ကတိုင်ရင်အတိုးမြင့်ခြားထားမှုတွေကလည်းစီရေးအချိန်မြင့်လာပြီးဒေသခံတွေအတွက်စိုးရိမ်ရတာကြောင့်ငင်းကြဆော့အဖြစ်ရှာဖို့ကုလသမဂ္ဂကဗိုလ်တပ်ဦးနေမှာတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့နေတဲ့အတွက်အိန္ဒိယအစိုးရဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရချိန်မှာပဲလွန်ခဲ့တဲ့ရက်ပိုင်းတွင်ကအိန္ဒိယမှာရောက်နေတဲ့ဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့အစိုးရရရှိတွေကအင်ကာနေမှာပြောကြားခဲ့ပါတယ်။
ကျေးဇူးပါရှင်တည်င်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ရှင်
အင်ဂျင်နီယာကတော့ဂျီမီကုတ်ပါကျမတို့ BOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ကင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.